ကိုင်းတိုင်းဒေသကြီးကဏီမြို့တွေကအမှတ်2ရပ်ကွက်နဲ့အမှတ်3ရပ်ကွက်မှာနေထိုင်ကြတဲ့
ဆိုဘက်ကစီရေးအခြေအနေကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စကိုင်းတိုင်းနဲ့မန္တလေးဘက်ကအဖမ်းစီအခြေအနေသတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းဒေသကြီးကဏီမြို့ကမတန်ဆွမ်းသူတဦးအပါအဝင်မြို့ကန်အရက်သားပြည်သူ12ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးသွားပါတယ်။ဘာကြောင့်ဖမ်းဆီးသွားသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရဘူးလို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်တွေကကျေးရွာတွေကရွာသား10ယောက်လောက်လဲမတ်လ4ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်စကိုင်းတိုင်းဒေသကြီးကဏီမြို့ရဲကအမှတ်2ရက်ကွက်နဲ့အမှတ်3ရက်ကွက်မှာနေထိုင်ကြတဲ့အရက်သား12ဦးကိုဒီနေ့မတ်လ8ရက်အင်္ဂါနေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရဲအင်အားအများအပြားဝင်ရောက်ဖမ်းဆီးသွားပါတယ်အသက်21နှစ်အရွယ်မတန်ဆွမ်းအမျိုးသား2ဦးကိုလည်းမတ်လ9ရက်တနင်္လာနေ့ညပိုင်းကလာရောက်ဖမ်းဆီးသွားတယ်လို့ဒေသခံတူကအခုလိုပြောပါတယ
်ဒီကနေ့မနက် 8:45 လောက်မှာကဏီမြို့အမှတ်နှစ်ရက်ကွက်နဲ့အမှတ်3ရက်ကွက်မှာနေထိုင်တဲ့ရဲသားပြည်သူတွေကိုအကြောင်းမဲ့စစ်ကောင်စီရဲ့တပ်နဲ့ရဲအင်အား30လောက်ကနေပြမဝိုင်းပြီးတော့မှဖမ်းဆီးသွားနေပေါ့နေ့ကမနေ့ကညနေပိုင်းညနေ 4:30 လောက်မှာနေပဲအသက်21နှစ်ရွယ်အဲ့ဒါအမျိုးသားပေါ့မတန်ဆန်းအမျိုးသားတယောက်ကိုလည်းဖမ်းဆီးသွားတယ်အနေထားမျိုးပေါ့ဗျာအဲတချို့အသေးရောင်းကြတာဗျာအသေးရောင်းကြတဲ့သူတွေပါပဲရှားတော့ဆိုင်ပေါ့တချို့ပါတယ်အဲလက်ဖိတ်ဆိုင်အဲတချို့ပါတယ်ပေါ့တိုင်ကြီးတွေဖွင့်ထားတဲ့သူတွေပါတယ်ပေါ့တခြားသူတွေတာဝန်လုပ်မှုလာဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဗျာဘာကြောင့်ကြောင့်ဖမ်းသွားတယ်ဆိုရင်စစ်တောင်ကကပြောမတော်ဘူးဗျာအကုန်လုံးလည်းပြန်ကြိုးတွေ့ပြီးဖမ်းသွားတယ
်ဖမ်းဆီးတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးမတ်လ9ရက်ညနေပိုင်းကကဏီမြို့ပေါ်ကဖုံကြီးကျောင်းတွေကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေခဲ့တာတွေရှိခဲ့တယ်လို့မြို့လမ်းစုံနေရာတွေမှာဖုန်းတွေနဲ့စိုက်ကယ်တွေကိုလည်းစစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့ပေါ်ကနေအိမ်၃လုံးကိုလည်းချိတ်ပိတ်သွားပါတယ်။စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့ကဏီမြို့နယ်တွေကကျေးရွာတွေနားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာပြီးတိုက်ပွဲတွေရှိနေပေမဲ့လည်းကဏီမြို့ထဲမှာတော့တိုက်ပွဲတွေဖြစ်ပွားတာမရှိပါဘူး။စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ကျေးရွာကနေအိမ်တွေမီးရှို့ခံရတဲ့အတွက်ကဏီမြို့နယ်ကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံပြီးတိမ်းရှောင်နေရပါတယ်။ဒါကတော့စကိုင်းတိုင်းကဏီနယ်ဘက်ကအခြေအနေပါ။မန္တလေးတိုင်းထဲမှာလည်းမြင်းကြံမြို့နယ်16မိုင်ဝေးတဲ့မကြီးစုရွာနဲ့ရွာသားရွာကဒေသခံ10ဦးဖမ်းဆီးခံထားရပါတယ်။အဲ့ဒီဒေသတွေဘက်မှာတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ရဲ့စီရေးလှုပ်ရှားမှုတွေကရှိနေပါတယ်။မတ်လ4ရက်နေ့ကစစ်ကောင်စီတပ်တွေရွာထဲဝင်ရောက်လာပြီးဖမ်းဆီးသွားတာဖြစ်ပြီးတော့အခုထိပြန်မလွတ်သေးဘူးလို့ရွာသားတို့ကအခုလိုပြောပါတယ
်။ရွာထဲကိုဝင်လာတယ်။ဝင်လာတဲ့အချိန်မှာတွေ့ကြရတယ်လို့မျိုးအုံခေါ်သွားတဲ့ဘုံ။ကျွန်တော်တို့ကြားလာတော့မင်းကလေးကိုမြင်းကျန်အမှတ်နှစ်ရဲစခန်းမှာထားပြီးတော့အကြမ်းလေးကိုအမှတ်15ချင်းနဲ့တရင်ထဲမှာထားတယ်လို့ကြားရတယ်။တချို့လူတွေရွာအဲ့မင်းကျန်တော်ကလည်းရောက်ဆူတဲ့လူတွေမဟုတ်ဘူး။တော်သူတော်သားဘာမှလည်းမဟုတ်ဘူးလေ။မင်းရဲ့ရင်းရပတ်တည်းဒါမှလည်းပြည်တယ်နားလည်တာမျိုးလည်းမဟုတ်ဘူး။ဝင်ပြီးတော့အဲ့လိုမျိုးအဝါသွားတရားအဝင်လမ်းသူ့လမ်းမှာတွေ့ရတူတူလူသားတိုင်းပုံစံမျိုးနဲ့ခေါ်လာတာ။ကျွန်တော်လည်းမကြည့်ဘူးလား။လာတဲ့တွေ့ရတူဖမ်းသွား
။ဖမ်းစည်းခံရသူတွေနဲ့ပတ်သက်လို့ဒေသခံတွေအနေနဲ့မြင်းညံမျိုးအမှတ်နှစ်ရဲစခန်းကိုတွားရောက်စုံစမ်းမေးမြန်းရမှာတော့လူတယောက်ကိုငွေ3သိန်းပေးမှပြန်လွှတ်ပေးမယ်လို့ရဲကပြောဆိုကြောင်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ဒီဝေကတီးကြအတိမပြုတ်နိုင်ပါဘူးမကြီးစုရွာတဲကိုလုံုံကြီးတက်တဲ့အခုလိုဝင်ရောက်ဖမ်းဆီးတာ၄-၅ကြိမ်လောက်ရှိနေပြီဖြစ်ပြီးတော့အရင်ကဖမ်းဆီးခံရသူတွေကိုသတင်းတစ်ပတ်လောက်ကြာမှပြန်လွှတ်ပေးတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပြန်လွှတ်လာသူတချို့ကစိုးရိမ်ထိတ်လန့်ပြီးရွာမှာမနေတော့ပဲတခြားနေရာတွေကိုပြောင်းရွှေ့အခြေချကုန်တယ်လို့လည်းပြောပါတယ်ခင်ဗျာ
မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအရက်သားပြည်သူတွေဖမ်းဆီးခံရတဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်